အမေရိကန်နိုင်ငံရဲ့နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ပြည်သူတွေစိတ်ဝမ်းကွဲစေမဲ့ဝါရဖြစ်မှုအစိပ်ပိုင်းတစ်ခုအနေနဲ့အမေရိကန်နိုင်ငံတွင်းကရဲတပ်ဖွဲ့ပြည်သူတွေကိုဥတီအုံချဖို့ရုရှားဘက်ကပြင်းပြင်းထန်ထန်လှုပ်ဆောင်နေပုံရပါတယ်။အာဖရိကန်အမေရိကန်မျိုးသားဂျော့ချ်ဖလော့ဒ်ရဲဖမ်းထားစဉ်တေဆုံးခဲ့ရမှုနဲ့အမေရိကန်ကကန့်ကွက်ဆန္ဒပြမှုတွေကိုရုရှားအစိုးရအထောက်ပံ့ပေးထားတဲ့သတင်းဌာနတွေဖြစ်တဲ့ RT နဲ့ Sputnik တို့ကသတင်းပတ်နဲ့ချီးပြီးအများပြားဦးစားပေးထုတ်နိုင်ကြတာပါအခုချိန်မှာအထူးသဖြင့်အင်္ဂလိပ်ဘာသာနဲ့တင်ပြတဲ့ RT သတင်းဌာနကအမေရိကန်အရေးအယာရှိတွေနဲ့တမိတ်ကအရာရှိတွေကိုဆက်သွယ်မေးမြန်းပြီးတင်ပြပေးနေတာတွေဟာအမေရိကန်နိုင်ငံတွင်တင်းမာမှုတွေဖြစ်လာအောင်ကြိုးစားတဲ့အနေအထားဖြစ်နေတယ်လို့အမေရိကန်အရာရှိတွေနဲ့လွှတ်တော်အမတ်တွေကပြောပါတယ် RT နဲ့ Sputnik တို့လိုရုရှားအစိုးရအထောက်ပံ့ပေးထားတာနဲ့ရုရှားအစိုးရရဲ့ညွှန်ကြားမှုအောက်ကသတင်းဌာနတွေရဲ့လှုပ်ဆောင်မှုတွေအတွက်အမေရိကန်တွေကတန်တရားရှိနေကြဆဲပဲလို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီယာယီဥက္ကဋ္ဌမာကိုရူဘီယိုက VOA ကိုပြောပါတယ်